နေညိုရာသီဥတုတံကိုခန်းနေရတဲ့မြန်မာနိုင်ငံရဲ့နေရာတော်များများမှာကံရီခန်းချောက်မှုနဲ့အတူရေရှားပါမှုတွေကျုံနေရတယ်လို့တချို့နေရာတွေမှာတော့အေယာဝတီမြစ်တိုးလာနေပြီးရေကြီးရေရှမ်းမှုတံကိုခန်းနေရပါတယ်။နိုင်ငံတွင်းတောက်သုံးရေပြဿနာအဖြေရှာရေးအတွက်ရေအင်းနဲ့ဆိုင်ရာကုလသမဂ္ဂအရာရှိဟောင်းဦးညွန့်ရဲ့အမြင်ကိုဒီတစ်ပတ်မှာပြောပြပေးပါပ
ါ။အဓိကကတော့အရင်မြေကန်တာနှမျိုးပဲရှိမယ်ဆိုမြေပေါ်ရေနဲ့မြေအောက်ရေပေါ့မြေပေါ်ရေကလည်းမူးခေါင်နဲ့မူးမရွာဘူးဆိုရင်ဒီမြေပေါ်ရေရဲ့စီဆင်းမှုကလျော့ပါသွားမှာမှန်ပဲမြေအောက်ရေကလည်းကျွန်တော်တို့ဒီမှာရေတန်ဇာတအနေနဲ့ပေါ်ပေါ်များများရှိခဲ့တယ်ဆိုရင်တချို့နေရာတွေမှာရေတွင်းလက်တူးတွင်းနေအနဲ့တူးတဲ့စိတ်ရတွင်းနေအဲ့ဒီမှာမြေအောက်ရေမျက်နှာပြင်နေရတဖြည်းဖြည်းလျော့ပါလာတယ်ဘာလို့လျော့လာလဲဆိုတော့ပြန်ပြီးဖြစ်တဲ့ဟာကလည်းနင်းလာတယ်နောက်တစ်ခုကထုတ်ယူသုံးဆမှုလည်းအများကြီးဖြစ်လာတယ်ဆိုတော့အဲ့ဒီအချက်တွေကြောင့်ရေရှားပါမှုတွေနောက်တချို့တချို့နေရာတွေမှာဆိုရင်ရေမျက်နှာပြင်နေစာဆင်းသွားပြီးတော့တချို့ဆိုရေလုံးဝထုတ်လို့မရတော့တဲ့အခြေအနေတည်ရောက်သွားတယ
်အခုအဓိကရေပြဿနာတက်နေတာဘယ်နေရာတွေပါလဲ
များသောအားဖြင့်ပေါ့နော်ကြေးရွာတွေပို့ပြီးတော့ဖိခိုက်တာများတယ်ဗမာပြည်မှာကြေးရွာပေါင်းကျွန်တော်တို့6,000လောက်ရှိတဲ့အထက်မှာတချို့ကတော့ပုံမှန်ပဲဒီလိုနေရာတွေရောက်လာတဲ့အချိန်မှာရေရှားပါတဲ့တန်ကိုထားရတယ်ချို့ကြတော့လည်းတမန်ထုတ်ယူသုံးဆွဲနေတဲ့ရေတွင်ရေကန်နေပေါ့နော်တဖြည်းဖြည်းခန်းချောက်လာတယ်ပုံမှန်မဟုတ်တဲ့ခန်းချောက်မှုတပိုင်းကအချိန်ပိုင်းချိန်တို့အတွင်းမှာဖြစ်တဲ့ဒီရေရှားပါမှုပေါ့နော်နောက်တစ်ခုကတော့ပုံမှန်ရေရှားနေကြနေရတယ်ဒါကဘာလို့ပြလဲဆိုတော့ကျွန်တော်တို့ဘက်မှာပြင်ဆင်ထားဖို့လိုတယ်ဆိုတဲ့အကြောင်းပြ
ပြင်ဆင်ထားဖို့အတွက်ဘာတွေလိုလဲ
အခုလည်းလောလောဆယ်လည်းကျွန်တော်တို့လုပ်နေကြတာတွေ့ပါတယ်သို့တော်လည်းအားလုံးပေါင်းပြီးတော့တာဝန်ရှိတဲ့ဌာနဆိုင်ရာတွေပြည်သူလူထုတွေစွရမဟုတ်တဲ့ဖွဲ့စည်းတွေလူမှုရေးသင်းဖွဲ့တွေအားလုံးပေါင်းပြီးတော့ဆောင်ရွက်ဖို့လိုတဲ့အချက်ရှိပါတယ်ဆိုတော့ဘာလုံးစေခြင်းလဲဆိုတော့အတိတ်ကကျွန်တော်တို့ရေနဲ့ပတ်သက်တဲ့စစ်တမ်းတွေကျွန်တော်တို့ကောက်ထားဖို့လိုတယ်။နော်ရွာမှာရှိတဲ့ရေရင်းမြစ်တွေ၊နော်လူဦးရေ၊တောက်ရေ၊သုံးရေ၊သုံးဆွဲနိုင်တဲ့ပမာဏပေါ့နော်။နောက်တစ်ခုကသုံးဆွဲနိုင်တဲ့အချိန်ကာလတကယ်လို့ရေပြတ်တောက်မယ်ဆိုရင်အချိန်ဘယ်လောက်လောက်ကြာနိုင်လဲပေါ့နော်။အဲ့ဒီအချက်လက်တွေကျွန်တော်တို့သိထားလို့ရှိရင်ဒါကကျွန်တော်တို့ကြိုပြီးတော့စီမံချက်ချလို့ရတာပေါ့။နောက်တစ်ချက်ကကြေးရွာဒါမှမဟုတ်ရင်မြို့နယ်လူတို့ပေါ့နော်။လူတို့ကိုပဲပြန်ပြီးတော့သူတို့စီမံဆောင်ရွက်ထားနိုင်တဲ့အချက်တွေရှိတယ်။အဲ့ဒါပါလဲဆိုတော့ရေကန်တွေခန့်ချောက်မှုကိုအတတ်နိုင်ဆုံးထိန်းသိမ်းထားလို့ရတယ်။အဓိကတော့ကျွန်တော်ရေငွေ့ပြန်တာပေါ့။ဒီရေငွေ့ပြန်တာကိုထိန်းသိမ်းထားနိုင်ရင်သုံးဆွဲနိုင်တဲ့ကာလကနည်းနည်းလေးပိုပြီးတော့ရှည်လာနိုင်တာပေါ့။နောက်တစ်ချက်ကရေသုံးဆွဲမှုနဲ့ပတ်သက်ပြီးတော့လေရေသုံးဆွဲတဲ့ဒီဒါကြီးကြပ်ရေးအဖွဲ့တို့ပါတို့ဒါမျိုးဖွဲ့စည်းထားလို့ရတယ်။နောက်တစ်ခုကသုံးဆွဲတဲ့ရင်းမြစ်တွေကိုရေရှားပါမှုမဖြစ်ခင်ကာလတစ်ခုမှာခါရပြုတ်ပြင်ထိမ့်သိမ်းထားမယ်ဒီရေတွင်းဆဲတာတော့လကောင်းတခြားရှားတော့အရန်သုံးဆွဲနိုင်တဲ့ရင်းမြစ်တစ်ခုခုကိုလုပ်ထားတာတော့လကောင်းဒါမျိုးလုပ်နိုင်တယ်နောက်တစ်ခုကရေတိုလောင်နိုင်တဲ့ပမာဏပေါ့နော်ဒီမှာကတော့လွယ်လွယ်ကူကူကျွန်တော်တို့ပြောရရင်ဒီကွန်ကရစ်ကန်တို့ကွန်ကရစ်စီတို့ဒီမှာသုံးဆွဲလေးရှိတဲ့ရာဝင်အိုးပေါ့အဲ့လိုဟာမျိုးတွေကိုကြိုပြီးတော့အဓိကဖြစ်တဲ့တောက်တုံးကြီးနောက်ချက်ပြုတ်ဖို့အဲ့ဒါကိုတိုးလောင်ထားနိုင်ရင်တော်တော်လေးကိုတင်ဆင်ပြီးသားဖြစ်မယ်လို့ယူဆတယ
်။အခုလိုကြိုတင်ပြင်ဆင်တာတွေအတွက်အရေးပါတာကစီမံခန့်ခွဲမှုဖြစ်ပါတယ်
။ကြေးရွာတိုင်းကြေးရွာတိုင်းမှာစီမံချက်လေးတွေကိုစီရှိကြရင်ခက်ခဲဖြစ်လာတဲ့အခါမှာရုတ်တရက်ကြီးရလာရေပြတ်သွားတာမျိုးဖြစ်နိုင်မှာပေါ့။အနည်းဆုံးရေ120စာတိုးလောင်ထားနိုင်မယ်။နော်အဲ့လိုမျိုးလုပ်ဖို့ဆိုတာလေကြေးရွာလေးတစ်ခုတည်းအနေနဲ့တော့လုပ်ချင်မှလုပ်နိုင်တယ်။တွေးရကတော့လကောင်းအထောက်ပံ့ပေးနိုင်တဲ့ဖွဲ့စည်းတစ်ခုခုကတော့လကောင်းလူမှုရေးဖွဲ့စည်းတစ်ခုခုကတော့လကောင်းကူညီပံ့ပိုးပေးလို့ရတာပေါ့နော်နောက်တစ်ချက်ကတော့ဒါအခုလည်းလုပ်နေကြတယ်တကယ်အရေးပေါ်ဖြစ်လာပြီးရေလုံးဝမရှိတော့ဘူးဆိုရင်ကူညီပေးဖို့ဆက်သွယ်တဲ့ဌာနကကျွန်တော်ဖွင့်ပေးရတာရှိတယ်အရေးပေါ်ရေလာပို့နိုင်တယ်ဆိုတော့အဲ့လိုဟာတွေတော့ရှိတယ်သို့တော်လည်းဒီတကယ်ကိုစစ်တမ်းနဲ့ဟလာစစ်တမ်းကဂျိုဝီပလန်လောက်ထားတဲ့ဟာမျိုးရှိရင်ကျွန်တော်တို့ဒါတာမားအဖြစ်ဖြစ်ပေါ်လာတဲ့ဟာတွေကိုစနစ်ကြကာကွယ်နိုင်တယ်ဖြည့်ဆည်းပေးနိုင်တယ်လော်ဂျစ်စတစ်ပြဿနာဒီမှာရုပ်ရက်ဖြစ်လာရင်လုံးလုံးမရသေးဘူးအဓိက planning နဲ့ assessment ပေါ့လက်ထဲမှာ data မရှိဘဲဘယ်လိုတော့ plan လုပ်မလဲအဲ့ဒီပြဿနာတွေရှားတာကတော့ရှားတာပဲခါတိုင်းမရှားဘူးတဲ့နေရာတွေရှားတာတွေလည်းအခုဖြစ်လာပြီဒါပေမဲ့များသောအားဖြင့်အရင်ရှားလို့ဖြစ်တာ percentage ပိုများတယ်နော်အဲ့ဒါ well plan ပေါ့နော် well plan လုပ်ထားနိုင်တဲ့အတွက်အမရန် serial ဖြစ်တဲ့နေ့တွေမှာလာလာကြုံတာပေါ့မဒါမျိုးကဖြစ်မှလုပ်တာမဟုတ်ဘူးလေကြိုလုပ်ဖို့လိုတာ哦အဓိကလိုအပ်ချက်တွေအဲ့ဒါပဲ
အရင်ကဒီမြေအောက်ကြီးတူးတာတွေနဲ့ပတ်သက်ပြီးတော့ data တွေရှိတယ်မလား
ชีอีดอชีเดดาเบเน่ลุ้งเสียอีเมียอีปีเจ็ดเลยดิวกาเบริจูตะลาออมลุ้งหน่อยยังงูมิ้วโลมันนี่มิ้วโลมิ้วมิ้วรองตัวมาออมลุ้งดาวโกยยังได้มาเนี่ยเฮาจึงบ่รู้ว่ารู้สิรองอะกูอ่ะดาวบิยูซ่าแม่สุดแล้วหาไม่สิรองเป็ดตัวเลยมันน่ะคุณเนี่ยหลอกกะซะเป็ดอ่ะอัฟเตอร์88หลอกเดียเป็ดตัวละตูเรจิสเตอร์รู้ว่ารู้ว่าเตชะตั้วจีหลอกเดียเตชะไม่สิรองบ่หลอกดูดามันดิวตู้เลยอีตั้วกะละมาหน่อโกยยังว่าสุอย่างมันโลยา င်းဆိုမျိုးကြီးတွေမှလည်းဒီလို
နွေရာသီမှာဆိုလို့ရှိရင်ဒီရေရှားပါတဲ့ပြဿနာဖြစ်တယ်ပေါ့နော်ကျတော့မိုးရာသီရောက်တဲ့အခါကျတော့လေရေချမ်းရေကြီးတဲ့ပြဿနာနဲ့တောက်တုံးရင်အခက်အခဲတွေဖြစ်တယ်ပေါ့နော်ဆိုတော့မိုးကြီးရေချမ်းနဲ့ပြဿနာမျိုးဖြစ်လာလို့ရှိရင်တောက်တုံးရင်အတွက်ပေါ့နော်ဘာတွေလုပ်ဖို့လို့လဲကြိုတင်ပြင်ဆင်ရမယ့်အကြောင်းလေးတွေနည်းနည်းပြောပြပေးပါ
ဒါကလည်းအကြောင်းတစ်ချက်ပေါ့နော်ကျွန်တော်တို့ဒီနာဂိစ်ဖြစ်တဲ့အချိန်တုန်းကဒီမြဝကျုံပေါ်ကအမတန်ပင်လယ်ရေမျက်နှာပြင်နဲ့နှီးဆက်ပြီးမြေပြန့်ဒေသတွေဖြစ်တယ်။ရုတ်တရက်ရေကြီးတဲ့ရေရှမ်းတဲ့အခါမှာအန်ဒီယကင်းနဲ့ကုန်းမြင့်ဒေသတွေအန်ဒီယကင်းနဲ့ဒေသတွေမှာဒီရေခါ6တွေကြိုတင်ပြီးတော့ပြည်နိုင်ရေရှိတဲ့အာဝမျောမှန်းပြီးတော့တူလောင်ထားဖို့လူ90စာ100စာလူ200စာကြီးရင်တော့လူ900 1000စာပေါ့နော်။အစုအဖွဲ့လိုက်စီမံချက်တွေကျွန်တော်ချထားလို့ရတယ်တဲ့ပိုင်းတော့ဒီမြေလပိုင်းတော့နေရာတော်တော်များများတော့ကျွန်တော်တို့အမြင့်ပိုင်းရေလွတ်တဲ့ပိုင်းတွေကျွန်တော်ရှိပါတယ်ဆိုတော့အဲ့ဒီနေရာမှာအဓိကအတော့ရင်နဲ့ဒီချက်ပြုတ်ဖို့ရေလောက်ကိုကြိုပြီးတူလောင်ထားနိုင်ရေခါ6တွေပေါ့နော်ဆိုတော့ဒါမျိုးစီမံချက်တွေအခုဒီမှာလဲတဘာဝဘေးအန္တရာယ်နဲ့ပတ်သက်ပြီးတော့စီမံချက်လုပ်တဲ့အချိန်မှာကျွန်တော်တို့လူကေပြန်ဝင်ကြီးဌာနနဲ့လူမှုကွန်ရက်အဖွဲ့အစည်းတွေနဲ့နောက်တစ်ခုကကျွန်တော်တို့ UNO ချက်ပေါ့နော်သူတို့တွေကလည်းအများကြီးထောက်ကူပြုပါတယ်ကျူပြီးတော့လေပြည်သူလူထုသိရှိအောင်ဖြန့်ဝေပေးနိုင်ရှိတယ်။ဆောင်ရွက်နိုင်ဖို့ပဲလိုတာပေါ့နော်။အဓိကအကျဆုံးဖြစ်တဲ့ပြည်သူလူထုပိုင်းပေါ့။အဲဒီပိုင်းကဒါတွေကိုကြိုတင်စီမံပြီးတော့အစုဖွဲ့လိုက်ဆောင်ရွက်ထားနိုင်မယ်ဆိုရင်ပြည်အန်ရဲဟာဒါကြုံတွေ့လာသည့်တိုင်အောင်တော်တော်လေးစနစ်စရာတွန်းလှန်နိုင်တဲ့အခြေအနေဖြစ်မှာပေါ့
။ရေရင်းမြစ်ဆိုင်ရာပညာရှင်ဦးညွန့်လွင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ရွက်အောင်ပါနော်။